မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စုလိုက်ပြုံလိုက်နှိမ့်ပန်းနှိမ့်ဆက်တပ်ဖြတ်မှုတွေရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့မြန်မာရေး ဆွေးနွေးပွဲကတောင်းဆိုဖို့ရှိကြောင်းစီစဉ်သူတွေကပြောပါတယ်။မြန်မာမှာစက်ပြီးဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ခြေဆိုင်မြန်မာအမေရိကန်မွတ်စလင်စည်းရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကယ်ဗာမြို့မှာဒေသစံတော်ချိန် ညနေ6:00မှာစတင်ကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်အခြားတိုင်းရင်းသားဒေသတွေမှာ မြန်မာအမေရိကန်မွတ်စလင်အစည်းအရုံးဥက္ကဋ္ဌဦးမောင်အေးကဆွေးနွေးပွဲမတိုင်ခင်VOA ကိုပြောပါတယ်။ဒါအပြင်ရိုဟင်ဂျာမြောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ပြင်းထန်ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းကင်တွယ်ဖို့
ပူးပေါင်းဆောင်ရွက်တင်တယ်လို့မြင်ကြောင်းဥမောင်ကြီးကပြောပါတယ်။နိုင်ငံအရေးနဲ့ဖြေရှင်းတဲ့အခါမှာစစ်မှန်တဲ့အဖြေပေါ်လာဖို့အတွက်မြန်မာအစိုးရအနေနဲ့ကအခက်အခဲတွေသူတို့မှလည်းရှိမယ်။အဲ့ဒီလိုအခက်အခဲတွေကိုတည်တည်ဆဲဆဲဥပဒေပညာရှင်တွေနဲ့ညှိနှိုင်းပြီးတော့ဟာလာဘာလို့တက်လဲဆိုတာကိုသူတို့အနေနဲ့ဆက်လက်ပြီးလုံဆောင်ရမှာပါ။တစ်ဖက်သက်ပိတ်ပြီးတော့ညှင်းပြီးတော့င ာတွေကဘာတွေရှိတာလဲနိုင်ငံကဘာတွေကိုဖိအားပေးနေတာလဲဒါတွေကိုအမှန်တရားပေါ်ပေါက်ဖို့အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်ရင်ဆိုင်ဖို့လည်းကျွန်တော်အနေနဲ့စိုက်တွန်းပါတယ
်မြန်မာဘက်ချမ်းမှာရှိနေတဲ့ Rohingya တွေအတွက်အခုချိန်ထိလုံခြုံမှုမရှိဘဲအသက်အန္တရာယ်ရပါနေတိုင်းစိုးရိမ်နေရတယ်လို့ဥမောင်ဧက VOE ကိုပြောပါတယ်ဆွေးနွေးပွဲကိုရိုဟင်ဂျာအရေးဆောင်ရွက်နေသူတွေအပြင်နိုင်ငံတကာမှာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာလေ့လာစောင့်ကြည့်နေတဲ့ပညာရှင်တချို့နဲ့နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေတက်ရောက်ပြီးဆွေးနွေးကြမှာပါမြန်မာအမေရိကန်မွတ်စလင်အစည်းအရုံးကို2013ခုနှစ်ကအမေရိကန်ပြည်ထောင်စုမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်